မြန်မာပြည်ကိုဗစ်-19ကိုစက်မှုကိုထိန်းချုပ်ထားနိုင်မှုကပြည်သူလူထုရဲ့လိုက်နာဆောင်ရွက်မှုပေါ်အခြေခံတယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးကသတိပေးပြောဆိုထားပါတယ်။ဒီကြောင့်ကိုကျွန်မစုစုကတင်ဆက်ပေးပါမယ်ရှင်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနေ့၈ရက်ထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်-19ရဲ့ဒီပြူလူနာ290ရှိထားပြီးအဲ့ဒီထဲက
ရောက်900ဟာရောဂါပိုးကင်းစင်လာပြီးတော့တိစုံးသူကတော့60ရှိထားပါတယ်။တခွဲအတီးပြည့်ချက်တွေအရဆိုလူနာအသက်တွေဟာပြည်တော်ပြန်တွေကဖြစ်ပြီးတော့သူတို့ကိုတိချာထားစောင့်ကြည့်ပြီးဒီရောဂါရှိလာသူတွေကိုတော့တိချာဆောင်ရွက်ကုသပေးနေတယ်လို့သိရပါတယ်။ကိုဗစ်ရောဂါဖြစ်ပွားမှုဟာပြည်ရင်းမှာထိန်းချုပ်ထားနိုင်ခဲ့ပြီးဆောင်ရွက်ရှောင်ရွက်အချက်တွေကိုလည်းပြည်သူတွေလိုက်နာဖို့ကိုကျန်းမာရေးနဲ့အကစား င်းရန်ရှောင်းရန်တွေကတိတိကျလို့ဒီယောဂပြန်မတက်တော့
တခွင်းနမူနာရယူပြီးယောဂဘူတွေ့ရှိသူတွေထဲမှာတဝက်ကျော်ဟာယောဂလက္ခဏာမပြပေကိုဗစ် -19 ယောဂဘူတွေ့ရှိရတာကြောင့်မပေါ်ဆဘူးလို့လည်းကျန်းမာရေးဝန်ကြီးကသတိပေးခဲ့ပါတယ်ပြည်နယ်နဲ့တိုင်းလိုက်ကိုဗစ်ယောဂတွေ့ရှိမှုမှာတော့ရန်ကုန်တိုင်းအင်းစိန်မြို့နယ်မှာပိုးရီလူနာ49ဦးအထိအများဆုံးတွေ့ရှိခဲ့တာပါပြည်ရင်းကူးစက်နှုန်းတက်နေချိန်ကာလတုန်းကလိုက်နာရမယ့်အချက်တွေကိုတိတိကျကျဆောင်ရွက်ခဲ့ကြပေမယ့်အခုခါမှာတော့လိုက်နာမှုအားနည်းလာတာကိုတွေ့ရတယ်လို့အင်းစိန်ရန်ကုန်တိုင်းလွှတ်တော်အမတ်ဦးဝေဖြိုးဟန်ကပြောပါတယ
်အင်းစိန်အနေနဲ့ကတော့ဟိုလောလောဆယ်ဒီစားသောက်ဆိုင်တွေကတော့ပြန်ဖွင့်ထားတဲ့အနေထားတော့ရှိနေပြီပေါ့နော်တချို့စားသောက်ဆိုင်တွေကတော့ဒီကာပြီးတော့အဲရောင်းချနေကြတာပေါ့ဗျာကျမရေးဌာနညကြားချက်အတိုင်းတော့သူတို့လိုက်လုံးနေရပြီတော့ရှိတာပေါ့ဒါပေမဲ့အလူအများစုကတော့နည်းနည်းလေးပေါ်ရမှုပိုင်းလေးတွေတော့ရှိလာတာပေါ့ပေါ်ရမှုပိုင်းဆိုတော့ mass တက်တဲ့အပိုင်းလေးတွေတော့ရော့ရည်ရွယ်လေးတွေဖြစ်လာတာလေးတွေကျွန်တော်လက်သတိထားမိပါတယ
်အိမ်ပြင်မထွက်ပဲလူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျင်မှုပါးစပ်နဲ့နှာခေါင်းစည်း mask တို့ကိုအပြင်သွားလိုက်တက်ဖို့အပါဝင်တအူးနဲ့တအူးအနည်းဆုံး6ပေအကွာမှာနေထိုင်ဖို့နဲ့လက်ကိုဆက်ပြနဲ့စက္ကန့်20ကျောင်းဆေးကျော်ဖို့အဲ့ဒီလိုအခြေခံအကြဆုံး၄ချက်ကိုမဖြစ်မနေလိုက်နာဆောင်ရွက်ဖို့ကျန်းမာရေးဌာနကတိုက်တွန်းထားတာပါကျမရေးဝင်ကြီးဌာနကချမှတ်ထားတဲ့စီကံချက်တွေကိုထိန်းသိမ်းထားနိုင်ရလို့ပြည်ရင်းမှာကိုဗစ်ပထမလှိုင်းကိုကျော်ဖြတ်နိုင်ခဲ့ပြီးပိုကြီးမားတဲ့အခက်အခဲတွေကိုကျော်လွှားဖို့ပြင်ဆင်ရမယ်ဆိုတာကိုနိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ကလည်းသူ့ရဲ့လူမှုကွန်ရက်မှာသတိပေးရည်သားထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့နေတာပါ။